ရခိုင်ပြည်နယ်မှာယူကပွဲကာလအတွက်လုံခြုံရေးတွေချထားရကနေအကြံဖက်သမားတွေနဲ့ဖောက်ခွင်ရေးလက်နက်ပစ္စည်းတွေဝင်ရောက်လာနိုင်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်လူဝင်လူထွက်ဂိတ်တွေမှာလုံခြုံရေးတွေကိုအခုတက်ပို့ပြီးတိုးမြင့်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်တွေပုံနှကျွန်းကြောက်တော်မြောက်ဦးမင်းပြအန်းတော်ဘက်ကိုသွားလာနေတဲ့ကားလမ်းတစ်လျှောက်မှာရှိတဲ့စစ်စည်းရေးဂိတ်တွေမှာ24နာရီပတ်လုံးပိုက်စစ်တိုက်ရှာပွဲစစ်ဆီးနေတာဖြစ်ပါတယ်။ကရှင်ပြည်နယ်မှာတိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ရခိုင်ပြည်နယ်ဘက်ကလည်းလက်နက်ခရမ်းတွေဝင်ရောက်မလာနိုင်အောင်စစ်ဆီးနေတာဖြစ်တယ်လို့စစ်တွေခရမ်းရဲတပ်ဖွဲ့မှဒုတိယရဲမုံကြီးဝင်းအောင်ကသတင်းတောက်တွေကိုပြောပါတယ
်။ရွေးကောက်ပွဲလွန်ကာလအတွက်လုံခြုံရေးကိုလည်းကျွန်တော်တို့ကပုံမူပြီးတော့တင်းတင်းကြပ်ကြပ်လေးဆောင်ရွက်ပေးနေတယ်လို့လက်ရှိမှာလည်းကျွန်တော်တို့ပြည်တွင်းမှာဟိုဘက်ကျွန်တော်တို့ကချင်းပြည်နယ်ဘက်မှာလည်းကျွန်တော်တို့ KIA ဘာညာစသည်ဖြင့်အတိုက်ပွဲလေးတွေဖြစ်နေတော့ကျွန်တော်တို့နယ်ဘက်တွေကိုဒီလိုလက်နက်ခရမ်းတွေပတ်သက်လာပြီးကူးဆက်မလာရေးအကုန်လုံးကျွန်တော်တို့ဒေတာမှာရှိတဲ့လူတွေအေးချမ်းချမ်းနေနိုင်ရေးအတွက်ရည်ရွယ်ပြီးတော့လုံခြုံရေးကိုတိုးမြင့်ဆောင်ရွက်ခြင်းဖြစ်ပါတယ
်။ရန်ကုန်ကနေရခိုင်ပြည်နယ်ဘက်ကိုထွက်ခွာလာတဲ့မော်တော်ယာဉ်တွေကိုတပ်မတော်ကလေ့ကျင့်ထားတဲ့အနက်ခံခွေးတွေနဲ့ရှာဖွေနေတာဖြစ်တယ်လို့သက်ဆိုင်ရနေမြေကန်ရဲတပ်ဖွဲ့ကလည်းယင်အားလုံးကိုရှာဖွေစစ်ဆီးနေကြတာဖြစ်ပါတယ်။ဖောက်ခွဲရေးလက်နက်ပစ္စည်းတွေတည်ဆောင်ယူလာခြင်းရှိမရှိအပြင်လူမှောင်ခိုးကူးတာတွေမူရဲစေဝါတွေနဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေပြည်မဘက်ကိုတရားမဝင်ထွက်ခွာတာရှိမရှိတော့ကိုလည်းစီစစ်နေတယ်လို့ဒုတိယရဲမုံကြီးဝင်းအောင်ကပြောပါတယ
်ကျွန်တော်တို့ဒီကားတွေကိုအဓိကစစ်ဆေးတာဆိုတာကတော့ကျွန်တော်တို့ဒီခုနပြောတဲ့ဖောက်ခွဲပစ္စည်းတွေလည်းအဓိကလည်းကျွန်တော်တို့မြို့ထဲပါမလာရေးနောက်ခါကျွန်တော်တို့ရဲ့ဒီစစ်တွေဒါလမ်းကြီးဟာကျွန်တော်မူရစီဝါတဲဆောင်ရာကုန်းလမ်းကြောင်းရဲ့အဓိကဝင်ပေါက်လမ်းကြောင်းဖြစ်တဲ့အတွက်ဒါတွေကလည်းဝင်ရောက်မလာရေးနဲ့တကားစစ်တွေကနေပြီးတော့ကျွန်တော်တို့လူမောင်ခိုးလို့ကြမဲ့ဘင်္ဂလီကလားများကျွန်တော်တို့ပြပါကျွန်တော်တို့ရဲ့ပြည်တွင်းနိုင်ငံပြည်တွင်းအတွင်းရောက်ရှိမသွားရေးအတွက်ဥတည်ပြီးတော့24နာရီပတ်လုံးကျွန်တော်ဒီမှာစစ်ဆေးကိတ်ချပြီးတော့စစ်ဆေးခြင်းဖြစ်ပါတယ
်လုံခြုံရေးအရစစ်ဆေးမှုတွေကိုအရှင်ကာလသတ်မှတ်ထားတာမရှိဘဲဒေတာတွင်အရှင်နေတဲ့တင်းကြီးလာတဲ့အထိစစ်ဆေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်ဒါအပြင်စစ်တွေမြို့အဝေးပြေးကားဂိတ်တွေမှာလည်းလုံခြုံရေးအရစစ်ဆေးမှုတွေကိုဆောင်ရွက်နေတယ်လို့မြန်မာဘင်္ဂလားဒေ့ရှ်နေဆက်ဒေတာတွေဖြစ်တဲ့ဘူးတိတော်မောင်တော်ကိုထွက်ခွာတဲ့ရင်းရင်ဂိတ်တွေမှာလည်းစစ်ဆေးနေတယ်လို့ဒုရီယာရဲမုံကြီးဝင်းအောင်ကပြောပါတယ
်ဟိုမြို့အနေနဲ့ကျွန်တော်တို့စစ်တွေမြို့ရဲ့အဓိကလုံခြုံရေးကကျွန်တော်တို့မြို့အဝင်ဖြစ်တဲ့ဒီကြောက်တန်းတရာဂိတ်စစ်ဆေးဂိတ်ကနေပြီးတော့ကျွန်တော်ပူပေါင်းပြီးတော့တပ်မတော်ပူပေါင်းပြီးတော့ရှာဖွေစစ်ဆေးနေတယ်လို့ကျွန်တော်တို့ကာကြီးဝင်း။ဟောကာကြီးဝင်းလို့လေကာကြီးဝင်းပါလေဒီလိုပါပဲကျွန်တော်တို့ရဖွဲ့တွေနဲ့ကျွန်တော်ရရှိအင်အားစုဖွဲ့ပြီးတော့ကျွန်တော်တို့ကာကြီးဝင်းကလာဝကတို့ပါနဲ့ပူပေါင်းပြီးတော့ကာကြီးဝင်းပါလေရှာဖွေစစ်ဆေးနေတယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့ကဘူးစီတော်မောင်တော်ဟိုဘက်ကိုစစ်ချွတ်ကြမဲ့ကျွန်တော်တို့တင်မော်ရီဂိတ်တွေမှာလည်းရှားဝေးစစ်ဆေးမှုတွေကိုကျွန်တော်တိုးမြင့်ပြီးတော့ဆောင်ရွက်ပေးနေပါတယ်
။ဒီနေ့မနေ့ကစစ်တွေမြို့နယ်ကြောက်တန်းစစ်ဆေးရေးဂိတ်မှာမော်တော်ယာဉ်တွေကိုတားဆီးစစ်ဆေးရမှာမူရဲစေဝါတည်ဆောင်လာတဲ့လူနှုတ်ဦးကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးရမိလိုက်ပါတယ်။ရခိုင်ပြည်နယ်မှာရွေးကောက်ပွဲအကြုံနဲ့ရွေးကောက်ပွဲကာလတွေမှာလုံခြုံရေးတွေကိုပုံမှန်တက်လှမ်းထားရကနေအခုလိုရှိမှပုံမတင်ကျတဲ့အနေအထားတစ်ခုကိုတိုးမြင့်လိုက်တာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ။